နိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းရေးအကူရသမဂ္ဂနဲ့ဒေသတွင်းအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုခံနိုင်ရေးနဲ့ခွဲခြားလို့မရနိုင်ပဲမြမအကြတဲ့ဖြစ်ရှိရေးအတွက်ဆက်လက်လှုပ်ဆောင်မယ်လို့မလေးရှားကပြောလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကအမေရိကန်နိုင်ငံနယူးယောက်မြို့နယ်မှာနယူးယောက်မြို့မှာအောက်တိုဘာလ20ရက်ကတွေ့ဆုံဆွေးနွေးရေးကတစ်ဆင့်ငြိမ်းချမ်းရေးလို့ခေါင်းစဉ်ပေးထားတဲ့ပုံမွင့်လင်းလင်းစကားခြေတင်ပွဲလုပ်ခဲ့ရမှာအီရန်နိုင်ငံဆိုင်ရာမလေးရှားသမ္မတကြီးခိုင်ရီအိုမာကပြောခဲ့တာဖြစ်ပါတယ်ဘာနာမသတင်းဌာနရဲ့သတင်းအရဆိုလို့ရှိရင်ကုလသမဂ္ဂနဲ့တခြားအဖွဲ့အစည်းတွေအထူးသဖြင့်ကုလသမဂ္ဂနဲ့အာဆီယံကုလသမဂ္ဂနဲ့အစ္စတန်ဘူပေါင်းဆောင်ရွက်ရေးအဖွဲ့ OIC တို့ရဲ့ပူးပေါင်းဆောင်ရွက်ရေးကိုလည်းတမတ်ကြီးကဒါကြိုးစို့လိုက်ပါတယ်ဒေသတွင်းရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာမြန်မာဟာစိန်ခေါ်ဆုံးကိစ္စတွေတဲကတခုဖြစ်တယ်လို့လည်းသူကဆိုပါတယ်2022ခုနှစ်ဒီဇင်ဘာ21ရက်နေ့မှာချမှတ်ခဲ့တဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကိုမလေးရှားကကျူးစိုးကြောင်းထပ်မံအတည်ပြုပြောကြားလိုက်ပါတယ်။သဘောတူများချက်5ရက်ကိုအပြေးအဝထိထိရောက်ရောက်အကောင့်ထဲပို့ဖို့လိုအပ်တယ်လို့လည်းမလေးရှားသံမကြီးကအလေးနဲ့ထပ်မံပြောကြားသွားခဲ့ပါတယ်။